မနိုင်ငံရေးမှာအရေးကြီးဆုံးလို့ပြောဆိုနေကြတဲ့ငင်းကြရေးလုပ်ငန်းစဉ်ကရပ်တန့်နေလွတ်တော်တွေက2008ဖွဲ့စည်းပုံပြင်ရေးကလည်း NLD နဲ့တပ်မတော်ကိုယ်စားလှယ်တွေကြားအငင်းပွားကြလို့မပြီးသေးခင်အခုနောက်ဆုံးပေါ်လာတဲ့ပြဿနာတစ်ခုကတော့တပ်မတော်ကာကွယ်ရေးဦးစီးချုပ်ကခန့်အပ်ထားတဲ့လွတ်တော်တွေကတပ်မတော်သားကိုယ်စားလှယ်တွေရက်ထဲရွာထဲဆင်းပြီးဒီလူလူနဲ့တွဲဆုံစည်းဝေးတဲ့ကိစ္စပဲဖြစ်ပါတယ်တပ်မတော်သားကိုယ်စားလှယ်တွေကတော့ကာကွယ်ရေးဦးစီးချုပ်ကညွှန်ကြားလို့နီးစပ်ရဒေသကွဲဆင်းရတာစီရင်ရေးလုပ်တာမဟုတ်ဘူးနိုင်ငံရေးညီမချင်းရှိလို့မဟုတ်ဘူးဆိုပြီးပြောဆိုနေကြသလို NLD ပါတီဘက်ကတော့တပ်မတော်ဘက်ကဒီလိုရဟာတည်ဆဲဥပဒေနီးဥပဒေတွေနဲ့ဆန့်ကျင်နေလို့ဒီလိုလူလူနစ်တာနိုင်တယ်တခြားကန့်ွက်တယ်ဒါအပြင်တက်ကိုနိုင်ငံရေးပါတီပုံစံဖြစ်လာအောင်ပေါ်လာဒီဇိုက်လုပ်လာမှစိုးရိမ်ကြောင်းထုတ်ဖော်ပြောဆိုထားကြပါတယ်တပ်မတော်ကာကွယ်ရေးဦးစီးချုပ်ကခန့်အပ်ထားတဲ့လွတ်တော်အသီးသီးရဲ့ကိုယ်စားလှယ်တွေအနေနဲ့ခုလိုရက်သေးရွာတဲ့ဆင်းပြီးပြည်တွင်နဲ့တွေ့ဆုံစည်းဝေးတွေလုပ်သင့်ပါရဲ့လားဆိုတာစိတ်ဝင်စားဖို့ကောင်းတဲ့အငြင်းခုတစ်ခုဖြစ်လာနိုင်ပါတယ်။ခုတစ်ပတ်အဲ့ဒီကြောင်းဆွေးနွေးတင်ပြသွားပါမယ်
။ဒီပြဿနာနဲ့ပတ်သက်ရင်တက်မတော်သားလွှတ်တော်ကိုယ်စားလှယ်တွေလွှတ်တော်ရဲ့ဘယ်လိုရောက်လာလဲ။သူတို့မှာဘာအခွင့်အရေးတွေရှိတယ်လဲဆိုတာကစပြီးစဉ်းစားတင်ပါတယ်။ပုံမှန်လေးလေးပြောရရင်တော့တက်မတော်သားလွှတ်တော်ကိုယ်စားလှယ်တွေဆိုတာဟာအရင်ဆက်အနာရှင်တွေစိတ်ကြိုက်ပြတ်ထန်းသွားတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေကြောင့်ပေါ်ပေါက်လာတယ်လို့ဆိုရင်မှားပါဘူး။2008ဖွဲ့စည်းပုံအရတည်ထွင်လွတ်တော်မှာတက်မတော်သားကိုယ်စားလှယ်အယောက်130အမျိုးသားလွတ်တော်မှာ56ယောက်တည်ထောင်စုအဆင့်မှာစုစုပေါင်း166ယောက်ရှိပါတယ်။အလားတူတိုင်းနယ်ပြည်နယ်လွတ်တော်တွေမှာလည်းတက်မတော်သားကိုယ်စားလှယ်အယောက်220ကျော်ရှိပါတယ်။အားလုံးပေါင်းလိုက်ရင်လွတ်တော်အသီးသီးအတွက်တက်မတော်ကာကွယ်ရေးဦးစီးချုပ်ကခန့်အပ်လိုက်တဲ့တက်မတော်သားကိုယ်စားလှယ်390ကျော်ရှိနေတာပါ။တက်မတော်ကာကွယ်ဦးစီးချုပ်ကခန့်အပ်လိုက်လို့တီကောင်စုအဆင့်လွတ်တော်တင်းရောက်သွားတဲ့တက်မတော်သားကိုယ်စားလှယ်တွေဟာအရေးကြီးကိစ္စနှစ်ခုလုပ်ခွင့်ရှိနေပါတယ်။ပထမတစ်ခုကတော့အစိုးရအဖွဲ့ဖွဲ့နိုင်တဲ့သမရရွေးချယ်ရာမှာမဲပေးခွင့်ရခြင်းပါပဲ။ဒုတိယတစ်ခုကတော့ဖွဲ့စည်းပုံပြင်ဆင်ရေးလိုကိစ္စမျိုးမှာထောက်ခံနိုင်ကန့်ကွက်နိုင်တဲ့ဇီရိုအာဏာရရှိခြင်းပါပဲ။ကျန်တာတွေကတော့လွတ်တော်တွေတင်လာတဲ့ဥပဒေကြမ်းတွေကိုဆွေးနွေးမဲပေးနိုင်တာ၊မိခွန်းတွေနေနိုင်တာ၊အဆိုတွေကိုဆွေးနွေးမဲပေးနိုင်တာတွေပဲဖြစ်ပါတယ်
။ပြောရရင်အဲ့ဒီကိုယ်စားလှယ်တွေဆိုတာသက်ဆိုင်ရာမဲဆရာတွေမျိုးဒီလူလူကမဲပေးရွေးချယ်လိုက်တာမဟုတ်လို့ပြည်သူကိုယ်စားလှယ်တွေမဖြစ်နိုင်ပါဘူး။တပ်မတော်အတွင်းမှာတပ်မတော်သားတွေကနေအစ်စ်စ်မဲပေးရွေးချယ်တင်ပြလိုက်တဲ့သူတွေမဟုတ်လို့တပ်မတော်ရဲ့ကိုယ်စားလှယ်တွေလို့ခေါ်ဆိုဖို့လည်းခက်ခဲပါတယ်။တပ်မတော်ကာကွယ်ဦးစီးချုပ်ကနာမည်ရှိပေးသွင်းထားသူတွေမို့တိတိကျကျဆိုရရင်တပ်မတော်ကာကွယ်ဦးစီးချုပ်ကိုပဲကိုစားပြုတဲ့ကိုယ်စားလှယ်တွေဖြစ်မှာပါ။ဒါကြောင့်ဒီကိုယ်စားလှယ်တွေနဲ့ပတ်သက်ရင်တပ်မတော်ကာကွယ်ဦးစီးချုပ်ကအချိန်မရွေးလူစားထိုးလဲလှယ်တာလုပ်ခွင့်ရှိတယ်လို့မကြာခဏလည်းလုံးလေးရှိတာတွေ့ရပါတယ်။တခြားရှိဖွဲ့စည်းပုံအခြေခံဥပဒေထဲမှာအဲ့ဒီတပ်မတော်ကကိုယ်စားလှယ်တွေဟာရက်ထဲရွာထဲဆင်းပြီးဒီလူနဲ့တွေ့ဆုံတာ၊စီးဝေးတာ၊စီးဦးတာမျိုးလုပ်ရမယ်လို့ပြတ်ထန်းထားတာမရှိသလိုမလုပ်ရဘူးဆိုပြီးပိတ်ပင်နဲ့ပြတ်ထန်းခြင်းလဲဖော်ပြမထားပါဘူး။ဒါနဲ့ပတ်သက်လို့ထွတ်တော်တွေကတပ်မတော်ကိုယ်စားလှယ်တွေရဲ့ခေါင်းဆောင်ဖြစ်သူဘုံကျုံမမောင်ကတက်ချုပ်ကနေကိုယ်စားလှယ်တွေကိုကုတိဆက်ရသွားပြီးပြည်သူလူဘာအခက်အခဲရှိလဲမေးဖို့လိုက်ညွန်ခဲ့တဲ့အကြောင်းဒါကြောင့်တချို့ကကိုစားတီတချို့ကကိုတာဝန်ထမ်းဆောင်ခဲ့တာကြာတဲ့ကိုယ်နဲ့ရင်းနှီးတဲ့ဒေသသွားကြတာဖြစ်တယ်လို့ဒီမှာနောက်ဒိဋ္ဌာဏကိုဖြေထားတာတွေ့ရပါတယ်
။ဘုံမှုကြောင့်မမောင်ရဲ့ဖြေသားချက်ကိုချီးရင်တက်မတော်သားကိုယ်စားလှယ်တွေအနေနဲ့ရွေးကောက်ခံအမတ်တွေလုပ်တယ်လို့ရက်သေးရွာတဲ့ဆင်တီတူတွေနဲ့တွေ့သူတို့အခက်အခဲတွေကိုကြားနာတနည်းပြောရရင်လွှတ်တော်အမတ်တွေရဲ့အလုံမျိုးသွားလုတာလို့နားလည်နိုင်တယ်လို့မဲဆန္ဒနဲ့တသက်မမတ်မရှိရာကြောင့်တက်မတော်သားကိုယ်စားလှယ်တယောက်ဟာမြန်မာနိုင်ငံဒေနီယာမဆိုသွားကြည့်ရသွားလို့ရနိုင်တယ်ဆိုတဲ့သဘောလေးတက်ရောက်နေပြန်ပါတယ်။နောက်ပြီးတက်မတော်သားတွေတွားတဲ့ဒေနေမီမှာမဆိုသက်ဆိုင်ရာပြည်သူတွေနေပင်ရွေးချယ်ထားတဲ့ရွေးကောက်ခံအမတ်တွေရှိနေသေးတာမို့အပြိုင်တဘောတွားလို့တလို့မျိုးဖြစ်စေနိုင်တယ်လို့ပြည်သူတွေကြားရှုပ်ထွေးမှုတွေလည်းဖြစ်သွားစေနိုင်ပါတယ်။တကယ်တော့တက်မတော်သားကိုယ်စားလှယ်တွေလွှတ်တော်ရဲ့စရောက်တာ2010ပြည့်နှစ်ဂုံပိုင်းတည်းကမို့အခုဆို6နှစ်နီးပါးရှိပါပြီ။အရင်သမရဟောင်းဦးသိန်းစိန်လွှတ်တော်နာယကဟောင်းသူရဦးရှိမန်းလက်ထက်ကရက်သေးရွာတွေမဆင်းခဲ့ပေအခုမှပါလို့ဆင်းရပလဲဆိုတာကလည်းမိကုန်းထုတ်ရမယ်ကိစ္စပါဖြစ်နိုင်ခြေတစ်ခုရှိတာက2020ရွေးကောက်ပွဲအတွက်မဲဆန္ဒနယ်မြေတွေကိုကြိုတင်လေ့လာတာတွဲဝိုက်သောအဖြစ်ကြိုတင်စည်းရုံးတာမျိုးလည်းဖြစ်ကောင်းဖြစ်နိုင်ပါတယ် အကြောင်းကတော့2015ရွေးကောက်ပွဲမတိုင်ခင်ကာလမှာအရေးအတွက်များပြားလာတဲ့တက်မတော်အရာရှိတွေတက်ကနေနှုတ်ထွက်ပြီးတီခိုင်ကျိုးပါတီအမတ်လောင်းတွေအဖြစ်ရွေးကောက်ပွဲဝင်ခဲ့ကြတဲ့နမူနာရှိနေလို့ပါပဲ။အဲ့ဒီအချိန်တက်ကနေနှုတ်ထွက်ပြီးကမှနေမီစင်းခွင့်ရခဲ့ကြတာကိုသင်ခန်းစာယူပြီးအခုတစ်ချိန်အဲ့ဒီလိုမဖြစ်ရအောင်တချို့သောရွေးကောက်ပွဲဝင်မဲ့တက်မတော်အရာရှိတွေ2020အတွက်ကြိုတင်ပြင်ဆင်တဲ့အနေနဲ့ပြည်သူတွေကြောင့်စင်းတဲ့သဘောလေးဖြစ်ကောင်းဖြစ်နိုင်ပါတယ်။
ဒီလိုဖြစ်ဖြစ်တပ်မတော်ကာကွယ်ဦးစီးချုပ်ရဲ့ကြိုကြဲကြပေါ်ပေါက်လာတဲ့ဒီလိုရဟာတပ်မတော်အနေနဲ့နိုင်ငံရေးပါတီတစ်ခုနဲ့ဘာမှခြားနားမှုမရှိတဲ့ပုံစံဖြစ်သွားစီပြီးနိုင်ငံရေးလောကထဲနောက်ထပ်ခြေစလှမ်းတိုးလိုက်တဲ့သဘောလဲတွေ့ရောက်သွားစီပါတယ်။ဒီမှာနိုင်ငံရေးလုံခဲ့တဲ့အနှစ်60သမိုင်းကိုပြန်ကြည့်ရင်တပ်မတော်ဟာတိုက်ပီကာကွယ်ရေးတွေမကနိုင်ငံရေးပါဝင်ကန္တာအားလုံးလိုလိုလောက်မှာအာရမဝေရောက်ချက်လဲစီမံခန့်ခွဲခဲ့လို့တိုက်ပီအဖက်ဖက်ကယိုယွေးကြဆင်းခဲ့ပြီးအောက်ချနောက်ချဖြစ်ခဲ့တာအချိန်ပါမှမကြာသေးပါဘူး။ဒါကိုသင်္ကန်းစာယူပြီးတပ်မတော်အနေနဲ့နိုင်ငံရေးကနေတဖြည်းဖြည်းဆုတ်ခွာရမယ့်အစားခုလိုခြေတလန်းရှေ့တိုးလိုက်ခြင်းဟာနိုင်ငံမှာလိုအပ်နေတဲ့အမျိုးသားပြည်လဲစင်ပြည်ရေးငြိမ်းချမ်းရေးစီးပွားဖွံ့ဖြိုးတိုးတက်ရေးစတဲ့ကာဏ္ဍအားလုံးအတွက်ကောင်းတဲ့လက္ခဏာမဖြစ်နိုင်ပါကြောင်းတင်ပြလိုက်ရပါတယ်။